ကိုပါဝင်နေရာတချို့ကိုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းမှာဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တန်ကြာရှိသူရှမ်းလူငယ်နှစ်ဦးကိုဖမ်းဆီးထားပြီးအခုထိပြန်မလွတ်သေးပါဘူး။ပြည်ဦးလွင်ရဲစခန်းမှာချုပ်နှောင်ထားတဲ့လူငယ်နှစ်ဦးကိုမိသားစုဝင်တွေနဲ့တွေ့ခွင်တော့ပေးထားပါတယ်။မတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးနောက်ဆုံးအခြေအနေတွေတင်ပြထားပါရစေ
။မန္တလေးတိုင်းပြည်ဦးလွင်ကတက်မတော်နီးပညာတက်ကသူတိုးဂိတ်နောက်ချိုကမူးယစ်စစ်ဆေးရေးဂိတ်အပါဝင်တိုးဂိတ်၃ခုတို့ကိုဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်လက်နက်ကင်တွေဝင်ရောက်တိုက်ခတ်ခဲ့ပြီးရပ်ပိုင်အတွင်းမှာပဲဆိုင်းခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ကိုအနာပိုင်တို့ကဖမ်းဆီးခဲ့တာပါဆိုင်းခွန်မိုင်းကိုဩဂုတ်လ18ရက်နေ့မှာဖမ်းဆီးပြီးညီဖြစ်သူဆိုင်းလိုင်းစင်ကိုတော့ဩဂုတ်လ19ရက်နေ့ခရီးကပြန်လာပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေကမေးမြန်းလိုတယ်ဆိုတဲ့အတွက်တွားရောက်တွေ့ဆုံတာမှာပြန်မလွတ်တော့ပဲဖမ်းထားလိုက်တာလို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောပါတယ်။ဩဂုတ်လ20ရက်နေ့မှာတော့တရားရုံးကသူတို့နှစ်ဦးကိုသတင်းတပတ်ချုပ်ရရမန်ယူပြီးပြင်ဦးလွင်ရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။မိသားစုနဲ့တွေ့ခွင့်ရတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်အဖွဲ့ကစိုင်းတော်ဆိုင်ကပြောပါတယ
်။မလို့လေဦးကသူအချိန်လေးတော့ CC ကိုပြန်နေပြီလေဆိုတာမသိဘူးကွ미다수는내려뜨고있는거래요민반내가물어놓고못떠고물어놓고그래요이제내가는시위를해요
ဆိုင်ခွန်မိုင်းနဲ့ဆိုင်လိုင်းစင်တို့ညီကိုနှစ်ဦးကကော်တိုင်ရှမ်းကွန်မြူနတီကောလိပ်မှာကျောင်းဆရာတွေဖြစ်ကြပြီးဆိုင်ခွန်မိုင်းက2018ခုနှစ်ထိကျောင်းဆရာလုပ်ခဲ့ပြီးဆိုင်လိုင်းစင်ကတော့အခုချိန်ထိကျောင်းဆရာလုပ်နေတာလို့လဲဆိုပါတယ်မိဘတွေကတော့ပြင်ဦးလွင်မြို့နယ်ဖောင်တော်ကြီးရွာမှာစိုက်ပျိုးရေးလုပ်ပါတယ်ဒီရှမ်းလူငယ်နှစ်ဦးမှာအပြစ်မရှိတာအကြောင်းချက်ချင်းပြန်လွတ်ပေးဖို့လေမြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကတောင်းဆိုတယ်လို့ဆိုင်းတော်ဆိုင်ကပြောပါတယ်
ကျွန်တော်တို့ကတော့ထုတ်ပြန်ချက်တိုင်းပါเนาะဒီလူငယ်မြောက်ကအပြစ်ရှိတယ်လို့မဟုတ်တဲ့အတွက်ကျွန်တော်ဒီလိုပြန်မိသားစုစုအနေနဲ့လုပ်ပေးဖို့ကျွန်တော်တောင်းဆိုပါတယ
်။ဆိုင်းခွန်မိုင်းနဲ့ဆိုင်းလိုင်းစင်တို့ကိုတရားရုံးအမိန့်မပါဘဲ24နာရီကျော်ချုပ်နှောင်ခဲ့ကြောင်းဖမ်းဆီးမှုနဲ့ပတ်သက်ပြီးလည်းပွင့်လင်းမြင်သာမှုမရှိကြောင်းဒါ့အပြင်အများပြည်သူမျက်ကွယ်မှာဖိအားပေးပြီးအတင်းအကျပ်ဝန်ခံထွက်ဆိုခိုက်မဲ့အရေးကိုစိုးရိမ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ကပြောဆိုထားပါတယ်။ဩဂုတ်လ15ရက်နေ့ကမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့တအောင်ပလောင်လက်နက်ကင်တပ် TNLA ရခိုင်လက်နက်ကင်တပ် AA ကိုးကံလက်နက်ကင်တပ် MNDAA တို့ကပြည်ဦးလွင်တပ်မတော်နီးပညာတက်ကသိုလ်အပါအဝင်နေရာ၅ခုကိုတစ်ချိန်နဲ့တစ်ပြိုင်နက်ဝင်ရောက်တိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေအတွင်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားစုစုပေါင်း15ဦးသေဆုံးခဲ့ရပြီးကျပ်သိမ်း2000ကျော်ပိုဆုံးရှုံးရတယ်လို့လည်းအစိုးရကဖော်ပြပါတယ်ဩဂုတ်လ15ရက်နေ့ကစတင်ခဲ့တဲ့မန္တလေးမှုဆယ်ပြည်တော်စုလမ်းမကြီးတလျှောက်တိုက်ပွဲတွေကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးအပေါ်မှာလည်းကြီးကြီးမားမားထိခိုက်ခဲ့ပြီးတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကလည်းပြောဆိုခဲ့ပါတယ်ရှင်